လူကုန်ကူးမှုဒါစီဖို့အိန္ဒိယနဲ့မြန်မာနိုင်ငံတို့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လွှာကိုအိန္ဒိယအစိုးရကမနေ့ကအတည်ပြုလိုက်ပါတယ်။မြန်မာဓမ္မမှုအိန္ဒိယနိုင်ငံကလူကုန်ကူးသူတွေဓမ္မမှုစနစ်တကျဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေကိုအ мян စုံစမ်းဖော်ထုတ်အရေးယူနိုင်မှုအပြင်ဘလို့ပုံစံမျိုးနဲ့လူကုန်ကူးရာကိုမဆိုးဒါစီနိုင်အောင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်။ထင်ရှားကျင်တော့လဲကမ္ဘာမိုင်းအိန္ဒိယလက်ပြားနဲ့မြန်မာသုံးနိုင်ငံဟာလူမှောင်ခိုးကူးသူတွေမျက်စိအကျဆုံးနိုင်ငံတွေဖြစ်နေပါတယ်။အမျိုးသမီးရေမင်းကလေးတွေကိုလူကုန်ကူးသူတွေဖျားယောင်းသွေးဆောင်နိုင်တဲ့အန္တရာယ်အများဆုံးနိုင်ငံတွေလို့ British နိုင်ငံ London အခြေစိုက် Thomson Reuters Foundation ကကောက်ယူထားတဲ့စစ်တမ်းမှာဖော်ပြထားတာပါ။ကမ္ဘာတဝန်းကအမျိုးသမီးရေးရာကျွမ်းကျင်သူ950ကျော်ကပြုစုထားတဲ့စစ်တမ်းဖြစ်ပြီး Nigeria နဲ့ Russia ကသရုတ်ထမြောက်အဆိုးဝါးဆုံးနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကအမျိုးသမီးရေမင်းကလေးတွေဟာတရုတ်နိုင်ငံမှာအများဆုံးရောင်းစားခံရပါတယ်။စစ်တမ်းမှာဖော်ပြထားတဲ့အတိုင်းဖျားယောင်းသွေးဆောင်ခံရလို့မသိနားမလည်တဲ့အရွယ်မှာသွေးဆောင်ရောင်းစားခံရတဲ့မန္တလေးကမတ်ထိုက်ထိုက်ကြုံရပုံကတော့
73နှစ်လောက်ကြတဲ့ရမှာအဲ့လိုပဲခေါ်လာဝယ်သားနေအောင်ခေါ်လာပြီးတော့သူ့ဆိုင်မှာအလုံးလုံးခံရတယ်ဆိုပြီးတော့မှလိန်ခေါ်လာတုံးကဟိုသိနားမလည်တော့လိုက်လာပေါ့ရောင်းစားထားမှတော့မသိပါဘူးအဝေးပဲခေါ်လာ
ဒါကဥပမာတစ်ခုပဲဖြစ်ပြီးကမ္ဘာတစ်ဝှမ်းမှာလူ100ယောက်ရောင်းစားခံရရင်ခုနှစ်ယောက်ကမတ်တိုက်ထိုက်လို့မိန်းကလေးတွေနဲ့အမျိုးသမီးတွေဖြစ်ကြပြီးတစ်ကဘာလုံးတန်း40လောက်ရောင်းစားခံရပါတယ်။ဒဇာဂန်တွေဘဝပြည့်ရပေမဲ့လူမှောင်ခိုးသမားတွေကတော့တစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ150လောက်အမြတ်ဆုံးရနေတယ်လို့ကုလသမဂ္ဂနဲ့ဩစတြေးလျနိုင်ငံမှာအခြေစိုက်ပြီးကမ္ဘာတဝန်းကခေတ်သစ်ကြီးကျွံပြုခံရသူတွေကိုစစ်တမ်းကောက်နေတဲ့ Walk Free Foundation ကပြောပါတယ်။မတ်ထိုက်ထိုက်တို့လိုမသိနားမလည်သူတွေဟာလူကုန်ကူးသူတွေရဲ့ပြစ်မှတ်ဖြစ်တာကိုနေပြည်တော်ဥတ္တရသီရိမြို့နယ်မှာအောက်ကလကကျင်းပတဲ့လူကုန်ကူးမှုအနေနဲ့တားဆီးကာကွယ်ရေးစကားဝိုင်းလှုပ်သွားချိန်မှာမြို့နယ်အုပ်ချုပ်ရေးမှူးဦးညီညီအောင်ကမီဒီယာတွေကိုပြောသွားတာကတော့
ကျွန်တော်နိုင်ငံမှာအဓိကအပြင်လူကုန်ခံရတဲ့သူတွေရဲ့အနေအထားကိုကြည့်မယ်ဆိုလို့ရှိရင်ကလေးတငယ်တွေလည်းအများကြီးပါဝင်နေတာတွေ့ရတယ်။ကလေးတငယ်တွေဆိုတာအနာဂတ်အတွက်ဦးစီးဦးဆောင်ဆောင်ရွက်နိုင်မဲ့သူတွေလည်းဖြစ်တယ်။အထူးအတူပဲမိမိရဲ့တာဝန်ချက်မိမိရဲ့အတိုင်းအဝိုင်းမိမိရဲ့တငယ်ချင်းအပေါင်းအသင်းများအတစ်ဆင့်ပုံမှန်ပြီးတော့ကျေပြန့်အောင်ဆောင်ရွက်နိုင်တဲ့သူတွေလည်းဖြစ်တဲ့အတွက်ကြောင့်ကျောင်းသားကျောင်းသူတွေကိုပြောပြရတဲ့ဟိုစားလည်းပထမအရေးပါတယ်လို့ကျွန်တော်ပြောလို့ရပါတယ်။
လလမီတလောက်အသိပညာပေးပေမဲ့ဆင်းရဲတာလူအတိုင်းဝိုင်းမှာမဝင်ဆက်တာယုံစားလွဲတာအသိပညာနည်းတာတရားဝင်မှတ်ပုံတင်မရှိတာစတဲ့အချက်တွေပေါ်ခြေခံပြီးလူမှောင်ခိုးသမားတွေကပြစ်မှတ်ရှာကြတာပါမြန်မာနိုင်ငံနဲ့လူကုန်ကူးမှုတားဆီးကာကွယ်ရေးနားလည်မှုစာချုပ်လာရေးထိုးလိုက်တဲ့အိန္ဒိယနိုင်ငံဆိုရင်နိုင်ငံကစီးပွားရေးအားကောင်းပြီး IT နည်းပညာထွန်းကားပေမဲ့ဇာအနေအမြင့်နဲ့ဆင်းရဲသားလူရန်းစားကရှိနေတာမို့လူကုန်ကူးခံရတဲ့လူ 18.4 သန်းရှိပါတယ်ဒီထက်က26ရာခိုင်နှုန်းဖြစ်တဲ့လူ9သန်းခွဲဟာကလေးတွေဖြစ်ကြပါတယ်ဖြစ်ချင်မြန်တော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံဆက်သွယ်မဲ့ဝေးပြေးလမ်းကနဦးအစီအစဉ်ဖြစ်အိန္ဒိယမြန်မာနယ်စပ်မိုးရေကုန်းတွင်းလမ်းကိုမနစ်ကဖွင့်လိုက်တာဟာနီပေါ်ကနေအိန္ဒိယကနေမြန်မာနိုင်ငံနောက်တစ်ဆင့်မြန်မာကနေပင်လယ်ကွေ့နိုင်ငံတွေကိုအမျိုးသမီးရေမင်းကလေးတွေပို့ဖို့လူမှောင်ခိုးကူးသူတွေအတွက်လမ်းကြောင်းရသွားပါတယ်ရှင်